ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့ຫນွေဦးတမန်စစ်ဘေးဒုက္ခသည်ကူညီထောက်ပို့ရုံးကိုပြီးခဲ့တဲ့ဇွန်လ10ရက်နေ့ညနေပိုင်းကထိုင်းအာဏာပိုင်တွေဝင်ရောက်ဆင်းနင်းပြီးတော့ထောက်ပို့တာဝန်ရှိသူတူကိုကိုထိလက်ရောက်ကျူးလွန်ခဲ့တယ်လို့ຫນွေဦးတမန်တာဝန်ရှိသူတူကပြောပါတယ
်။မှားမြို့သားအလုံးမဟုတ်တာတဲမိုင်မှာတော့လုံးမသွားဘူး။နားနေတဲ့ချင်းအဲ့ဒီအခန်းထဲမှာဝင်ပြီးအိတ်နေတာဘုနဲ့ဒီမှာလည်းအိတ်ကြီးကလောက်ကပြန်လာပြီးတော့ခွန်လေးပိန်းစဲအိတ်ထဲမှာခွန်လေးဖြစ်နေတဲ့ချင်းမှာတော်တော်ညနေ9နာရီထိုင်းကနေ9နာရီကျော်လောက်ပေါ်ဝင်လာ။အောက်လိုက်ပဲဝင်လာခဲ့ဝင်လာကြတယ်။ဝင်လာပြီးတော့ဘာမှစင်မပြောပဲဘာမှပြောအဲ့ဟုတ်နဲ့အများကြီးဝင်လာပြီးတော့ဒီမှာမြေသားကြီးကလက်မှတ်တောင်းကြည့်တယ်။ငါတော့ထောက်ကားပြည်ဆောင်နေနေရဖြစ်တဲ့တော့လက်မှတ်ပေးလိုက်တော့အဲ့မှာပဲအိမ်ထဲကိုသူတို့ဝင်ကြ။အဲ့ခန်းထဲဝင်ကြတယ်။ခန်းထဲဝင်တော့ခဏလေးချက်တော့ကျမဟိုပုံမှန်ပါတဲ့အချိန်ပဲဟိုဒါဗီဒီယိုလေးမှပါတယ်လို့ပဲပေါ့။ပြီးပါလို့ခဏလေးချက်ပြီးတက်ပါလို့ဆိုတော့ခဏချက်မှတက်ကြပဲနဲ့ခဏတစ်စီအကုန်လုံးမှတက်ကြ။အော်မေစုပုံရယ်အမရိုင်းဝင်းပုံရယ်ဘူကျောက်ပုံရယ်ကိုသူကဖြုတ်ခိုင်းရမှာအလားမျိုးဖြုတ်ခိုင်းနေတော့ဖြုတ်ပြီးမယ်လို့ပြောနေရင်တလားမဖြုတ်ဝင်ဖြုတ်ပြီးနေဖြုတ်ပြီးနေတလားညီမမျိုးသားနောက်ကနေပြီးတော့သူကမထင်မှတ်ပဲနဲ့နောက်ကနေဆက်အကြီးကန်တာပေါ့နော
်ရုံးပိုင်ပစ္စည်းတွေနဲ့လူတွေကိုဖမ်းဆီးသွားတာမရှိဘူးလို့လည်းသူကပြောပါတယ်ဒါပေမဲ့လို့ရုံးတာဝန်ရှိသူတူကိုအကြောင်းမဲ့ရိုက်နှက်သွားတဲ့ထိုင်းအာဏာပိုင်ကိုဥပဒေကြောင်းအရတရားစွဲဆိုဖို့ပြင်နေတယ်လို့ຫນွေဦးတမန်ထောက်ပို့တာဝန်ရှိသူတူကပြောပါတယ
်ကြာကြာကြာအဲ့မျိုးလည်းဖန်တိုင်းလို့ပေါ့အဲ့ဒီတို့လာရတယ်ဆိုရင်ကြောင်းကိုတို့ပြောပါပါတယ်ပြည်နာပေါ့နော်ညီမတို့ကအခုဒီကိစ္စမှာလည်းဒီလောက်မှတော့မပြီးပါပါဘူးညီမတို့ကဆက်မှတ်ညီမတို့ကကနေပြီးတော့အဲ့လိုမျိုးပိုင်ရန်ဆိုင်ရန်နဲ့ဟိုနေ့ဖြစ်ပြီးညီမတို့ကလည်းပြန်တိုင်းပြီးတရားပြန်ဆွေးနွေးမှာပါဆိုရင်ဟုတ်ကဲ့ပါ
ထိုင်းအာဏာပိုင်အနေနဲ့မြန်မာနိုင်ငံသားတူအူကိုအကြောင်းမဲ့ရိုက်နှက်သွားတာကိုလက်မခံနိုင်တဲ့အတွက်ဥပဒေကြောင်းအရပြန်တရားစွဲဆိုနိုင်ဖို့မက်ဆောက်မှာရှိတဲ့တော်လိုင်းအင်အားစုတွေလည်းပြင်ဆင်နေကြတယ်လို့မြန်မာတော်လိုင်းရေးတက်ကြွလှူရှားသူတူကပြောပါတယ
်။ဘာကြောင့်ဆိုတာမျိုးရေလို့ကျွန်တော်တို့ဟိုထက်အဲ့တော့ပြောလို့မရသေးဘူး။ဒါပေမဲ့ဒီကစ်ဖိနဲ့မှမြင်ရတဲ့ဒီခြေထောက်နဲ့ကြံနေဆိုတဲ့သူတွေကရှင်းရှင်းကြီးရတယ်။ဒါထိုင်းအာဏာပိုင်တယောက်ကနေပြီးတော့ဟိုတမျိုးလူတွေဟာကိုကျွန်တော်တို့တွေ့ရတယ်။အဲ့ဒီဟာတော့ဘယ်လိုမျိုးမှလက်ခံလို့မရပါဘူး။ကျွန်တော်တို့ဒီမြန်မာနိုင်ငံသားတွေဒီမှာဘလူးကျောင်းနေပဲရောက်လာပြီးဖြစ်တယ်။အဲကျွန်တော်တို့ရေအကုန်သိခါရှိတယ်။တော့ကျွန်တော်တို့ရေလုံလုံကြီးရှိတယ်။တော့ဒါမျိုးကိုဟိုဟာလုံချိန်တိုင်းလုံလို့ရအောင်ဖော်ကားချိန်တိုင်းဖော်ကားလို့ရအောင်ဟိုငုံခံရမယ့်အနေအထားတခုမှတော့ကျွန်တော်တို့မရှိနေပါဘူး။တော့အဲ့ဒီကတော့ကျွန်တော်တို့တရားဥပဒေနဲ့ဟိုဆောင်ရွက်ဖို့အတွက်လည်းဒီမဲဆောက်မှာရှိကြတဲ့ဒီအင်အားစုတွေကနေပြင်ဆင်နေရရောရှိပါတယ်။
အနာသိပြီးတဲ့နောက်ပိုင်းအကြောင်းအမျိုးမျိုးကြောင့်ထိုင်းနိုင်ငံဘက်ကိုထွက်လာကြတဲ့တော်လိုင်းအင်အားစုတွေအနေနဲ့ရုံးခန်းတွေကိုနားလည်မှုတွေနဲ့ဖွင့်လှစ်ပြီးတော့အလုပ်လုပ်ကင်နေတာဖြစ်တယ်လို့တရားဝင်ရုံးခန်းတွေဖွင့်လှစ်ရေးပိုင်းမှာလည်းအခက်အခဲတွေရှိတာကြောင့်သူတို့တိတ်တိတ်နဲ့လုပ်ကင်ဖို့လိုအပ်တယ်လို့မက်ဆောက်မှာနေထိုင်တဲ့တော်လိုင်းတက်ကြွလှူရှားသူတူကပြောပါတယ်
။တော့သို့သောဒီအဖွဲ့အစည်းပိုင်းဆိုင်ရာဒီကျွန်တော်တို့ရဲ့ဒီတော်လိုင်းအင်အားစုတွေအနေနဲ့လည်းအလုပ်လုပ်ရမယ်ဆိုလို့ချင်းဒီရှိလာတဲ့ဒီပိဋကတ်တွေပုံမှာအခြေခံပြီးတော့အဲ့ဒါကိုသူတို့တိတ်တိတ်နဲ့ကွာပဝင်းကျင်နဲ့သာသာသာဖြစ်အောင်နေပြီးတော့လုံလုံချဘူးအဲလူမာလေးမယ်ခင်ဗျာ
အခုလက်ရှိဝင်စည်းခါတဲ့ຫນွေဦးတမန်ရုံးဟာမြန်မာနိုင်ငံထဲမှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုစားနပ်ရိက္ခာနဲ့တခြားလူအပ်တဲ့အသုံးဆောင်တွေကူညီထောက်ပံ့ပေးနေတဲ့ရုံးတစ်ခုဖြစ်ပါတယ်အခုလိုမျိုးထိုင်းအာဏာပိုင်ကဝင်ရောက်စီးနင်းတာခံလိုက်ရပေမဲ့ထောက်ပို့ရေးလုပ်ငန်းတွေကိုဆက်လက်ပြီးတော့ဆောင်ရွက်တော်မှာဖြစ်တယ်လို့လည်းຫນွေဦးတမန်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ